အတိုးနှုန်း7,000,000,000လုံးနဲ့တရုတ်စီကအမေရိကန်ဒေါ်လာ10,000,000,000များစွာချေးယူပြီးတည်ဆောက်မဲ့ရန်ကုန်မြို့အသစ်စီမံကိန်းဟာမြန်မာနိုင်ငံအတွက်အကျိုးအမြတ်အများကြီးပေါ်ထွက်စေမဲ့စီမံကိန်းအဖြစ်တောင်းဝန်ရှိသူတွေဘက်ကအခိုင်အမာပြောဆိုနေပေမဲ့နောက်ထပ်မြစ်ဆုံနဲ့ကြောက်ဖြူစီမံကိန်းတွေလိုတရုတ်ရဲ့အကျွေးထောင်ချောက်တဲ့ရောက်သွားနိုင်တယ်လို့မြန်မာစီဝါရေးအကဲခတ်တွေကသုံးသပ်ပါတယ်။ရန်ကုန်မြို့သစ်စီမံကိန်းအတွက်မြန်မာနဲ့တရုတ်အကျိုးအမြတ်ဘယ်လိုခွဲယူကြမှာပါလဲ။မိုင်းမြင့်နိုင်ကတင်ပြပါပါ
။ဖေဖော်ဝါရီလ15ရက်နေ့ရန်ကုန်မြို့တော်ခမ်းမမှာကျင်းပတဲ့ရန်ကုန်မြို့သစ်အပြည့်အစုံ Master Plan ဆွေးနွေးပွဲမှာရန်ကုန်မြို့သစ်စီမံကိန်းကရရှိမဲ့အကျိုးအမြတ်နဲ့ပတ်သက်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းလင်းကအခုလိုပြောသွားပါတယ်
။အခုတည်ဆောက်မဲ့ area 2000နဲ့တွက်မယ်ဆိုလို့ရှိရင်ဧက16,000ဟာနိုင်ငံတော်အစိုးရကနေရရှိမဲ့မြေဖြစ်ပါတယ်။ဒီမြေပေါ်ကနေပေါ်ထွန်းလာမဲ့အကျိုးမြတ်တွေအများကြီးဟာရန်ကုန်မြို့ဟောင်းကိုအများကြီးကျင်းသွားနိုင်မှာဖြစ်ပါတယ်။ကျွန်တော်တို့ရဲ့ဘောက်ချက်တွေအများကြီးပေါ်လာမှာဖြစ်ပါတယ်။တရားရေးလမ်းရေးဒါပေမဲ့ဒီဟာကိုစနစ်တကျစီမံခန့်ခွဲနိုင်ဖို့လိုပါတယ်။ဒါကြောင့်ကျွန်တော်တို့အခုလုပ်နေတဲ့စနစ်ဟာစနစ်တကျစီမံခန့်ခွဲနိုင်အောင်လုပ်တာဖြစ်ပါတ
ယ်။ရန်ကုန်မြို့သစ်စီမံကိန်းနဲ့ပတ်သက်လို့သူ့အနေနဲ့ဘလောက်ထိအလေးနဲ့ထားတယ်လဲဆိုတာကိုလည်းဦးဖြိုးမင်းသိန်းကအခုလိုပြောပါတယ်
။တစ်ချိန်ချိန်မှာကျွန်တော်တို့ဒီမြို့တည်ကြီးတည်ဆောက်ပြီးပေါ်ထွန်းလာခဲ့တဲ့အချိန်နေမှာသမိုင်းမှတ်တိုင်တစ်ခုအနေနဲ့ကြံခဲ့မှာဖြစ်ပါတယ်။ဒီအတွက်ကျွန်တော်ကိုယ်တိုင်လည်းကျွန်တော်ရဲ့စိတ်ဝင်စားဆုံးကျွန်တော်ရဲ့ဘဝမှာဖြစ်တင်ဆုံးအချိန်လောက်တည်းမှာ15မိနစ်လောက်နေခဲ့တဲ့အချိန်မှာကျွန်တော်ရဲ့မျှော်မှန်းချက်ကတော့ကျွန်တော်တို့နိုင်ငံတော်ကြီးကိုတည်ဆောက်တဲ့နေရာမှာကျွန်တော်တို့ဘလောက်ဆောင်ရွက်ပေးနိုင်မလဲဆိုတဲ့တမိုင်းတစ်ခုအတွက်ကျွန်တော်တို့စူးစမ်းနေတာပဲဖြစ်ပါတ
ယ်။ရန်ကုန်မြို့သစ်စီမံကိန်းကိုအဓိကအကောင့်ထဲပေါ်နေတဲ့ NYDC CEO ဦးသိန်းဝေခေါ် search ban ကတော့ဒီစီမံကိန်းအတွက်တရုတ်အစိုးရရဲ့ CCCC ကုမ္ပဏီကိုလုတ်ပိုင်ခွင့်ပေးမှာဖြစ်ကြောင်းနဲ့အကျိုးအမြတ်တွေဘလို့ခွဲဝေယူမလဲဆိုတာအဲ့ဒီဆွေးနွေးပွဲမှာအခုလိုပြောပါတယ
်။ကျွန်တော်တို့ CCCC ကိုပေးတာ project က6မျိုးရှိတယ်အလုံးက6မျိုးရှိတယ်ခုနပြောလို့တရား20ရှိတယ်လမ်း26ကီလိုမီတာရှိတယ်ရွာမြို့က5ခုရှိတယ်စက်မှုဆောင်က23ကီလိုမီတာ square ကီလိုမီတာရှိတယ်73 square ကီလိုမီတာရှိတယ်ပြီးတော့ဒီအဲဒီရေစိုးအဲ့ဒီလို6မျိုးရှိတယ်6မျိုးရှိတာလိုအပ်တဲ့ငွေအခုတွက်ထားတာDollar 1,680 လောက်ကြမယ်။အဲ့ဒီငွေကသူအကုန်လုံးတရားရခိုင်လို့သူထုတ်ရမယ်။သူထုတ်ပြီးတော့သူတာဝန်ယူရမယ
်။ဒါပြင်ရန်ကုန်မြို့သစ်စီမံကိန်းအတွက်ရန်ကုန်တိုင်းအစိုးရဘက်မှပတ်စံရှိတယ်လို့ပတ်စံလည်းထုတ်မှာမဟုတ်ပဲတရုတ်ကိုပဲညှိပေးမှာဖြစ်ကြောင်းနဲ့ညှိသိန်းနှုန်းကိုလည်း1 square meter ကို $5နဲ့သတ်မှတ်ထားကြောင်းဦးသိန်းဝေကအခုလိုပြောပါတယ
်။ကျွန်တော်တို့ကတပြားမှမထုတ်ဘူး။တို့တော့ကျွန်တော်တို့ဘာထည့်လဲဆိုတော့သူဒီစောက်လို့ရေးလို့ရမယ်နေရာတွေလမ်းတွေရေစက်ဒီတရားဆင်းတဲ့နေရာเนาะဆက်မှုမြေတွေကျွန်တော်တို့ထုတ်ပေးတယ်เนาะမြေတွေထုတ်ပေးတဲ့အချိန်မှာဒီမြေကိုဈေးတကူတတ်မှာတယ်ဆိုတော့ကျွန်တော်တို့ကတီလဝါဂျပန်နဲ့ဖက်ဆက်လုပ်တဲ့တီလဝါဆက်မှုဆောင်ကျေးဈေးကိုကျွန်တော်တို့နိုင်ငံတော်ဆွေးရခွင့်ပြုချက်ရဆုံးတတ်တယ်။အဲ့ဒီဈေးက $5 1 square meter အဲ့ဒီဈေးနဲ့တွက်လို့ရှိရင်သူလိုအပ်တဲ့ခုနပြောတဲ့လုပ်ငန်းတွေကိုလုပ်ဖို့လိုအပ်တဲ့နေအကုန်လုံးတွက်လာလို့ရှိရင်ကျွန်တော်တို့ထုတ်တဲ့တန်ဖိုးက$144တန်းပဲရှိတယ်။သူထုတ်တာ1,680ရှိတယ်ဆိုတော့သူထုတ်တဲ့နှုံးနဲ့ကျွန်တော်ထုတ်တဲ့နှုံးကျွန်တော်တို့ငွေသားမထုတ်တော့လဲကျွန်တော်တံပိုးတစ်ခုရှိတဲ့မျိုးထုတ်တော့ကျွန်တော်ထုတ်တာ800ခိုင်နှုန်းသူထုတ်တာ900ခိုင်နှုန်
းအခုလိုမြေဈေးနှုန်း1 square meter ကို $5နဲ့သတ်မှတ်ပေးတာဟာကာလပေါက်ဈေးနှုန်းနဲ့အရန်กว่าနေတဲ့အတွက်တရုတ်ကိုအလကားပေးတယ်လို့ဖြစ်နေတယ်လို့အမေရိကန်ပြည်ထောင်စုအခြေစိုက်မြမစီးပွားရေးပညာရှင်ဦးကန်ထွန်းကပြောပါတယ
်မြေနဲ့ပြန်ပြီးတော့ငွေစားမြေဆိုတော့$5ကိုင်းတမ $5ဆိုတာလုံးဝမဖြစ်တဲ့ကိစ္စပါတယ်။ဘာသာတကယ်ဆိုရင်တော့မှရေးပြီးပြီးတော့ဆင်းတော့ပေါက်သေးနဲ့တောင်းတော့ပြီးတော့ပေးရမယ်။အခုကပေါက်သေးနဲ့အများကြီးမြေတံခိုးဆိုတာတဖြည်းဖြည်းတက်တက်နေတာ။နှိရှင်လေးတံခိုးတက်နေတယ်။အဲ့တော့ $5နဲ့တခါတည်းဟိုတောင်းတော့ပြီးတော့ ေးလိုက်တယ်ဆိုရင်အလကားပြရနဲ့တူတူ
အတိုးနှုန်းတိုင်းတို့ကလည်းနှစ်နိုင်ငံချင်းချေးတဲ့အနေအထားအရအလွန်များကြောင့်လည်းအတိုးပဲပေးနေရပြီးနောက်ထပ်မျိုးဆက်တွေအတွက်ပါတရုတ်အကျွေးနွန်တွေထားခဲ့တယ်လို့ဖြစ်နေတယ်လို့ဥက္ကန့်ထွန်းကဆိုပါတယ
်။23နှစ်အရဆိုတာတကယ်ဟိုငွေတို့စားတဲ့ဟိုတင်းတို့ချင်းငွေမျိုးတို့ဖြစ်နေအတိုးအရင်းလာတယ်မြင့်မြင့်နေတယ်ကိုရီမဟုတ်ဘူးတက်သွားတဲ့ဒီကနောက်စားစဉ်ကြီးစပါကျိုးယူကံစားမဲ့စီမံကိန်းလိုမြင်ပါတယ်။အားလုံးချုပ်ပြောရမယ်ဆိုရင်ဒီစီမံကိန်းကမလုပ်သေးနိုင်ဘူး။စီမံကိန်းတိုင်းပြည်အတွက်ဘာမှအကျိုးရှိဘူး။ရန်ကုန်မြို့ဟိုဒီတော့တာဝန်ရှိတဲ့ပုဂ္ဂိုလ်အနေနဲ့ဘာလို့ဒီအောင်လုပ်တယ်လဲ၊ရွေးတယ်လဲဆိုတာစီပွားရေးရှုထောင့်နေတဲ့ဒါမိခွန်းတောက်စီရရှိတယ်မလုပ်သေးဘူး။စီပွားရေးရတဲ့အတွက်ချင်းမကိုက်တဲ့စီမံကိန်းလိုမြင်ပါတယ်။
အခုလာမဲ့တပတ်နှစ်ပတ်အတွင်းမှာတော့တရုတ်ကုမ္ပဏီ CCCC နဲ့စိုင်းထိုးထားတဲ့အချက်အလက်စာမျက်နှာပေါင်း 1,000 ကျော်ရှိတဲ့စာရွက်စာတမ်းကိုအများပြည်သူသိအောင်ထုတ်ပြန်မှာဖြစ်တယ်လို့ NYDCC ကိုဦးသိန်းဝေကရန်ကုန်မြို့ဆွေးနွေးပွဲအတွင်းမှာပြောသွားပါတယ်ရှင်။